ကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပြီးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွေနဲ့ငြိမ်းချမ်းရေးလူလားသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှစ်နှစ်ပြည့်အထိမ်းမှန်ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့ဆစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်။မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်တွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းတင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်စစ်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တပ်သည်ဆစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ
်။ကျွန်တော်တို့ဒီကနေ့ဟာဆိုရင်ကျွန်တော်တို့ကချင်ဒေသမှာတကြောပြန်ဆင်းဖြစ်တာကျွန်တော်ရှင်းနေပြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်တို့ရှင်းနေတာတော့ဒီမှာကျွန်တော်တို့ဆစ်ဆောင်စခန်းတွေမှာကျွန်တော်နေထိုင်တဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်တို့ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ဆောင်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေတဲ့ကျွန်တော်တို့ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေတဲ့အခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ဆောင်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်အခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုတဲ့အာကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်ပညာရေးကျွန်တော်ရဲ့ကျန်းမာရေးကျွန်တော်ရဲ့စောင့်ဝတ်နေရေးကျွန်တော်အများကြီးကျွန်တော်ဒုက္ခရောက်နေတာတွေကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်မြမှာကချင်စစ်ပြေးဒုက္ခသည်တွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြိမ်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်။တကြောပြန်စစ်ရှင်းနှစ်ပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူ300,000ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပြေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်။ဒီအချိန်ဒီပုံမှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွင်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိုတားမြစ်ပိတ်ပင်မှုမရှိဘဲရရှိရေးနေရရင်တွေကိုလူကုန်တိတ်ခါရှိစွာနဲ့ပြန်တရရေးကချင်စင်ပြီးငိမ့်အောင်ဆောင်ရွက်ပေးပါလို့ NND အရသာဆိုရကိုတောင်းဆိုသလိုတပ်မတော်ကိုလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းနေပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တူဖြစ်တဲ့ကိုအင်းခွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါဗျ
NLD အဆိုရကိုကျွန်တော်ကလည်းမေးပေးခဲ့ရပါတော့ကျွန်တော် NLD အဆိုရဆက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချမ်းတော့မှာပဲအားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှာကျွန်တော်တို့ဒီကလည်းငင်းချမ်းတော့မှာဆိုအဲ့လိုချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့ရပါတော့ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကလည်းမျိုးလေးဖြစ်ကြတဲ့ဟိုကအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020ဘယ်သူကအဆိုရပြောင်းလို့ဥဆောင်လာနေဆိုရင်ဟာလဲကျွန်တော်ကဆိုရင်လည်းပေါ့နော်တော့ကျွန်တော်တို့လက်ရှိအနေထားပြီးပို့ပြီးတော့ negative တက်ပြန်ရောက်သွားမှာဆိုတော့ဆိုရင်လည်းဟာလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူအလုံးကျွန်တော်တယောက်နေနဲ့ကြိုးချင်တာကတော့အများဆုံးငင်းချမ်းချင်တယ်ပေါ့ငင်းချမ်းလို့အလုံးငင်းချမ်းတဲ့အနေအထားကိုစူးစမ်းပြီးပါလို့
ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ်
။2018 6လပိုင်း9ရက်နေ့ကစပြီးစစ်ဆက်ကြည့်ရပါတော့။တည့်ရနေရဘောနော3ရက်တပတ်လောက်ပြီးချင်ခဲ့တာဒါမဲ့စစ်ကိုတပတ်အပြည့်ပြီးမယ်ဘောနော3ပတ်အဲ့လောက်ချင်စဉ်းစားမှဖြစ်ခဲ့ရတော့စစ်ကြောင်းတွေထိုးလာတဲ့ချိန်မှာပြီးတော့ညည်းပြေပေါ့နော်ညာဆိုရင်ကြောက်ရတယ်ဆိုမှအမေကဖျားကြောက်တယ်မှာသူကလူအများတွေနေတဲ့ချိန်မှာစူးပြီးနေအခေအခေရတယ်ပြီးတော့ဒါမဲ့စိကတလာရောတလာရောပုံသွားရတယ်ဒါမဲ့စိကမပြီးဘူးနော်ပူပူပြင်းပြင်းထန်လာတယ်ပေါ့နော်အခုတင်းပြောလိုက်တဲ့ချိန်မှာတချို့ကတော့ဘူးကောင်းမလို့ပဲနော်ပူပူပြင်းဒါမဲ့ဒီကိကျုံးတဲ့ခံစားရဒီကိကျုံးခဲ့ရတဲ့လူတွေဆိုရင်အရင်ခံစားရတယ်တော့အလုံးကျေစုတူပါလေ
ကချင်တကြောပြန်စစ်ရှင်းနေပြတဲ့အထိမ်းမှန်ငြိမ်းချမ်းစွာလှုပ်ရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ဟာပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပဲမို့ကျွန်တော်တို့ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြသတဲ့
ခံစားချက်ကိုထုတ်ပေါ်ပြသတဲ့ဆိုတဲ့ကငြိမ်းစုစီထဲမှာပါသွားပြီခင်ဗျ
ာ။မခံဘူးလား။ငြိမ်းစုစီနဲ့
ဆက်လာတာဒီနေ့အောင်မေဆူတောင်းပေးဖို့
အခုဥတော်လုပ်တဲ့သူတွေက
ဆန္ဒထုတ်ပေါ်ရတယ်မဟုတ်ဘူးဆရာတို့ကိုကျွန်တော်
လုံးဝသူ့လေးဖို့တည်းလိုက်လာခဲ့ပေးပါ။ဟာ
ကျွန်တော်တို့မလိုက်နိုင်ဘူး
။မလိုက်နိုင်ဘူးလား
။ဟုတ်တယ်မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့အထက်သတင်းပို့ပြီးတော့မှလုပ်ကြပြီးတာဥပဒေနဲ့ညီလုပ်ကြပြီးတ
ာ။ဒီလိုမျိုးကချင်တကြောပြန်စစ်ရှင်းနေပြ
ရဲ့ချင်းရင်းရဲစွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေဘက်ကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းတဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိတဲ့သူတွေဘက်ကအမြဲဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချင်ကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒွန်မရစ်ဆိုင်ဘူးကအခုလိုပြောပါတယ်ဒါတော့သူတို့မလုပ်တင်လို့ထင်တယ်ဒါကြောင့်လဲဆိုဒီပြည်သူတို့တနေလုံးတိုင်းတန်
job yang kecil sebuah seni biru aceh, biru ni yang lusa duri galai, tapi beri amian tu jatuh bebo, tangsu kejar barisih.